မင်္ဂလာပါ RFP ပိတ်သက်များခင်ဗျာအခုပထမဆုံးစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်နိုင်ငံခီးစဉ်ကြောင်းသုံးသပ်ထားတဲ့ဂျာမန် DW သတင်းဌာနမှာနိုဘာလ9ရက်နေ့ကဖော်ပြခဲ့တဲ့ဆောင်းပါးကိုတင်ပြပါမယ်အခုတော့မှစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်နိုင်ငံကုမဲမြို့မှာကျင်းပတဲ့မဟာမဲခေါင်ဒေသခွဲနိုင်ငံများထိပ်သီးစည်းဝေးကိုတက်ရောက်ခဲ့တာဟာအာဏာသိမ်းပြီးနောက်ပိုင်းပထမဆုံးကြိမ်တရုတ်နိုင်ငံကိုသွားရောက်မှုဖြစ်ပါတယ်စစ်ကောင်းဆောင်ကိုနိုင်ငံတကာကအသိမှတ်မပြုမိတရုတ်အစိုးရကတော့အလုပ်ဖြစ်ရုံဆက်ဆံရေးကိုဆက်ပြီးထိန်းထားပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ရုံနဲ့မကဘဲမြန်မာစစ်တပ်အတွက်အဓိကလက်နက်ရောင်းပေးနေတဲ့နိုင်ငံလည်းဖြစ်ပါတယ်လို့ဆောင်းပါးကဆိုပါတယ်ဒီစစ်ကောင်းဆောင်ရဲ့ခီးစဉ်ဟာတရုတ်နိုင်ငံဘယ်သူ့ဘက်မှရှိတယ်လဲဆိုတာကိုပြသလိုက်တာဖြစ်တယ်လို့ Progressive Voice မြန်မာအဖွဲ့ကဒေါ်ခေအောင်မကပြောပါတယ်မြန်မာနိုင်ငံကတရုတ်ရဲ့ကိုယ်ရိုးစီးပွားတွေကိုကာကွယ်ဖို့ဒီလိုထောက်ခံတာဖြစ်တဲ့အကြောင်းနဲ့အခုလိုမြန်မာစစ်တပ်ဘက်ကအားပေးထောက်ခံလိုက်တာဟာတရုတ်အစိုးရအတွက်ကြီးမားတဲ့အမှားဖြစ်တယ်လို့ဒေါ်ခေအောင်မကပြောထားတာကိုဆောင်းပါးမှာဖော်ပြပါတယ်တရုတ်နိုင်ငံဟာမြန်မာစစ်တပ်ကိုအားပေးထောက်ခံပေမဲ့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခေါင်းဆောင်မှုအပေါ်မှာတော့ယုံကြည်စိတ်ချမှုမရှိဘူးလို့နိုင်ငံတကာပြည်ပခလေးလာရေး ICG အဖွဲ့က Richard Horsey ကသုံးသပ်ပါတယ်။ဒီမဲခေါင်ဒေသထိပ်သီးအစည်းအဝေးညီလာခံဟာတရုတ်နိုင်ငံကမြန်မာနိုင်ငံအခြေအနေလုံးဝပြိုလဲပြီးဖျို့ဖျဲဖြစ်မသွားအောင်မြန်မာစစ်တပ်ကိုကြော်ရောက်နောက်ခံပေးတဲ့သဘောဖြစ်ပြီးတော့စစ်ကောင်းဆောင်ကိုလုံးဝအုပ်သုံးအားပေးထောက်ခံတဲ့သဘောတော့မဟုတ်တဲ့ကြောင်းသူကပြောပါတယ်။အခုဆက်လက်ပြီးစစ်ကောင်းဆောင်တရုတ်နိုင်ငံကိုတွားရောက်တာကိုလက်ခံကြိုဆိုခဲ့တဲ့အတွက်မြန်မာစစ်တပ်ကိုစန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေကတရုတ်အစိုးရကိုဝေဖန်နေစပြီးအချို့အဖွဲ့တွေကတော့အိန္ဒိယအစိုးရနဲ့ထိတွေ့ဆက်ဆံစကားပြောဖို့ကြိုးစားနေကြတယ်ဆိုတဲ့ခေါင်းစဉ်နဲ့ Bloomberg သတင်းဌာနကဆောင်းပါးကိုတင်ပြပါမယ်စစ်ကောင်းစီဟာတရားဝင်ဖြစ်မှုမရှိတဲ့အတွက်အသိမှတ်မပြုကြဖို့တရုတ်နိုင်ငံကိုပြက်ပြက်သားသားပြောထားပြီးဖြစ်တဲ့အကြောင်းဒီစစ်ကောင်းဆောင်ရဲ့ခီးစဉ်ကြောင့်နှစ်နိုင်ငံဆက်ဆံရေးတိုးတက်စီမှာမဟုတ်ဘဲလူထုရဲ့အထင်မြင်ကိုပဲလွဲမှားသွားစေလိမ့်မယ်လို့ NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်ကပြီးခဲ့တဲ့အင်္ဂါနေ့ကတိုင်းရင်းသားအဖွဲ့သုံးဖွဲ့နဲ့ပူးပေါင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။ဒါဒီအဖြေကိုရဖို့ဆိုလို့ရှိရင်တော့ဟိုအဖြေအဖေဒီအဖြေအဖေဆိုယုံနဲ့တော့ကျမတို့ဟိုတရုတ်တွေလည်းအကျိုးရှိရဲ့အဖြေဖြစ်လာမှာမဟုတ်ဘူးလို့ကျမတို့မြင်မိပါတယ်။
တရုတ်နိုင်ငံဟာနေဆက်ဒေတာကတိုင်းရင်းသားအဖွဲ့တွေကိုဖိအားပေးနေတာကြောင့်တော်လှန်ရေးကြိုးပမ်းမှုတွေကိုထိခိုက်မှာမဟုတ်တဲ့အကြောင်းလဲဒေါ်စင်မာအောင်ကပြောသွားတာကိုဆောင်းပါးမှာဖော်ပြပါတယ်။တစ်ချိန်တည်းမှာပဲအိန္ဒိယဆိုရဟာ NUG အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချုပ်စီကိုစတင်ဆက်သွယ်လာတဲ့ကြောင်းဒေါ်စင်မာအောင်ကပြောထားပြီးချင်းအမျိုးသားတပ်ဦးကစလိုင်းတပ်နီကလည်းဒါဟာမှန်ကန်ကြောင်းပြောထားတာကိုဆောင်းပါးကဖော်ပြပါတယ်။ဒီလိုပြောတာနဲ့ပတ်သက်လို့ Bloomberg သတင်းဌာနကအိန္ဒိယပြည်ပဆက်ဆံရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ဖြေကြားဖို့ညှင်းဆန်းခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။